မနိုင်ငံမှာစစ်အစိုးရကစီစဉ်ထားတဲ့2030ရွေးကောက်ပွဲကိုဝင်ဖို့မဝင်ဖို့ထောက်ခံဖို့ဆန့်ကျင်ဖို့တိုင်းရင်းသားအဖွဲ့တွေနိုင်ငံရေးပါတီတွေအကြားအပြန်အလှန်ဖြစ်နေကြချိန်မှာပြည်ပအခြေစိုက် UDP လို့ခေါ်တဲ့ညီညွတ်သောဒီမိုကရက်တစ်ပါတီမြန်မာပြည်ဆိုတဲ့အဖွဲ့တစ်ခုကတော့ပြည်တွင်းကိုပြန်ပြီးရွေးကောက်ပွဲဝင်မယ်လို့ကြေညာထားပါတယ်။ပြည်ပအခြေစိုက်အဖွဲ့တစ်ခုကိုပြည်တွင်းမှာပါတီအဖြစ်မှတ်ပုံတင်ခွင့်ပေးပါမလားဆိုတာမရေရာသေးပေမဲ့ပြည်တွင်းမှာခေါင်းဆောင်ပိုင်းအဖြစ်ဥတုဝေဥယေထွန်ဒေါ်သနန်းနုစသူတွေပါပါဝင်ပြီးတိုင်းရင်းသားခေါင်းဆောင်ပိုင်းတချို့ကိုရောလူငယ်ပိုင်းနဲ့တက်မတော်အရာရှိဟောင်းတချို့ကိုပါစီယုံထားပြီးဖြစ်တယ်လို့လည်း UDP ပါတီကသတင်းလွှင့်နေပါတယ်။ UDP ပါတီကိုအဓိကထူထောင်ပြီးကြိုးကင်သူကဦးကျော်မြင့်ပါ။ဒီရက်ပိုင်းမှာတော့ဦးကျော်မြင့်နဲ့ပတ်သက်တဲ့ထူးခြားတဲ့သတင်းချို့ပေါ်ထွက်လာပါတယ်။သူ့ရဲ့လက်ရှိစီးပွားရေးလုပ်ငန်းတွေမှာမတမာမှုတွေရှိနေတယ်လို့ကနေဒါအခြေစိုက် Vancouver Sun သတင်းစာကရေးပါတယ်။သူရဲ့ပြည်တွင်းစီးပွားရေးလုပ်ငန်းတချို့အပြင်ကွန်မြူနီဝါတပ်ဖွဲ့တွေမှလှုပ်ရှားခဲ့မှုတဲ့သူရဲ့နောက်ကျောင်းရာဇဝင်ကိုတည်ရှိထားသူမြန်မာထောက်လှမ်းရေးအရာရှိဟောင်းဗိုလ်မှူးအောင်လင်းထွန်းနဲ့ကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်
။ဦးကျော်မြင့်နဲ့ပတ်သက်ပြီးတော့ဝါဖွဲ့မှဘန္နာရေးနဲ့ပတ်သက်ပြီးတော့မှဒီဒုတိယဌာနမှတာဝန်ကိုယူခဲ့တယ်ဆိုတဲ့ဥစ္စာကိုကျွန်တော်ရန်ကုန်မှာတာဝန်ထမ်းဆောင်ခဲ့စဉ်ကသိရပါတယ်။ဒါဦးကျော်မြင့်ကဝါလူမျိုးမဟုတ်ပါဘူး။ကျွန်တော်တို့သိတဲ့လောက်တော့ဦးကျော်မြင့်ကဟိုတရုတ်လူမျိုးဖြစ်ပါတယ်။အဓိကကတော့ဒီဝါနဲ့ကျွန်တော်တို့နဲ့ဒီငင်းငယ်ရပြီးတဲ့နောက်ပိုင်းမှာကျွန်တော်ဝါရဲ့ကျွန်တော်တို့ကျုံရံကုမ္ပဏီဆိုပြီးတော့မှကုမ္ပဏီတစ်ခုကိုရန်ကုန်မှာထောက်မှာတယ်ဆိုတော့အဲ့ဒီကုမ္ပဏီကလည်းတကယ်တော့ကျွန်တော်တို့ငွေမဲကိုကျွန်တော်တို့ငွေပြူလုပ်တဲ့ကုမ္ပဏီပါပဲအဲ့ဒီအချိန်အဲ့ဒီခါတုန်းကတော့ဒီတလကို900ခန့်လုံးအတိုးပေးတဲ့အတွက်ကြောင့်မို့ဟိုတော်တော်လေးဟိုနာမည်ကြီးပြီးမှလှုပ်လှုပ်ရှားရှားပြစ်ခဲ့ပါတယ
်ဟုတ်ကဲ့ဒီနေရာမှာကျွန်တော်တစ်ချက်ကလေးဖြတ်မေးချင်တာကဝါအဖွဲ့လို့ဆိုတာကဘယ်ဝါအဖွဲ့လဲခင်ဗျာ UWSA အဖွဲ့လားဘယ်အဖွဲ့ကိုပြောချင်တာလဲအဲ့ဒါအပြင်နောက်တစ်ခုကတော့ငွေမဲကိုငွေပြူလုပ်တယ်ဆိုတဲ့ကိစ္စပေါ့နော်အဲ့ဒါကဒီဘယ်ကငွေမဲတွေကိုဘယ်လိုငွေပြူလုပ်တာလဲဒါအပြင်ကိုနောက်တစ်ခုကတော့ဒါဘယ်နှစ်ပိုင်းလောက်ကအချိန်ကိုပြောနေရလဲဆိုတာလေးကိုနည်းနည်းလေးဟိုရှင်းပြပါလား
ကျွန်တော်မှတ်မိတော့တော့ကျွန်တော် 1993 ပတ်ဝန်းကျင်လောက်လို့ထင်ပါတယ်ခင်ဗျာဆိုတော့အဲ့အချိန်မှာကျုံရံကုမ္ပဏီကျွန်တော်တို့ပေါ်လာပါတယ်ဝါဖွဲ့ကတော့ကျွန်တော်တို့အထူးဒေသနှစ်လို့ခေါ်တဲ့ကုပောက်ချန်းတို့ပေါ့လေခေါင်းဆောင်တဲ့ဝါဖွဲ့ကပါအဲ့ဒီချိန်တုန်းကလည်း93 94 95မှာကျွန်တော်တို့ဘိန်းနဲ့ပတ်သက်ပြီးတော့မှဘာမှပြမအကြီးအကျယ်စိုက်တဲ့အချိန်ဘိန်းမြူတွေအကြီးအကျယ်ထုတ်တဲ့အချိန်ကမှာဘိန်းမြူကရတဲ့ငွေမဲတွေကိုငွေဖြူဖြည့်ခွာချတဲ့လုပ်ငန်းတစ်ခုလုပ်တဲ့ကုမ္ပဏီပါပဲအဲ့ဒီချိန်မှာသူတို့နဲ့ခေတ်ပြိုင်ကျွန်တော်တို့ Mayflower ဆိုရင်ဒါဝေလျှောက်ကန်ကနေပြီးတော့မှနောက်က background လုပ်ပါတယ်အာရှဒနာကျွန်တော်ရှိတယ်နောက်ပိုင်းတပ်ပေါ်လာတဲ့မြန်မာ Universal Bank ဒါရီယာကျွန်တော်တို့ဝါရဲကြောတော့နောက်ခံလုပ်ထားတဲ့ဒီငွေမဲရတွေငွေပြူလုပ်တဲ့ကုမ္ပဏီဖြစ်ပါတယ်။ကြောရံကလည်းအဲ့ဒီအလားတူပါပဲခင်ဗျာ။သူတို့ကုမ္ပဏီအဲ့ဝါရဲကကုမ္ပဏီပဲတစ်ခုပါပဲခင်ဗျာ
။ဟုတ်ကဲ့အဲ့ဒီကြောရံကုမ္ပဏီကနောက်ပိုင်းမှာပြဿနာတချို့ပေါ်ပြီးတော့ဒီကြောရံကုမ္ပဏီကိုဥဆောင်တဲ့ဥကျော်မြင့်ကိုယ်တိုင်လည်းအဲထောင်ချခံခဲ့ရတယ်အပြစ်ပေးခံခဲ့ရတယ်လို့ကျွန်တော်တို့သိရပါတယ်။အဲ့ဒါနဲ့ပတ်သက်လို့ဥအောင်လင်းထွန်းအနေနဲ့ဗားရီမြန်သိထားလေခင်ဗျာ။
ကျုံရဲကုမ္ပဏီကသူတို့စီးပွားရေးဒီလုပ်ငန်းအနေနဲ့တော့သူတို့မယ်မယ်ရရထုတ်တာတော့ကျွန်တော်မတွေ့ရဘူး။ဟိုဒါပေမဲ့စိုးရွားနဲ့ပတ်သက်တဲ့ဒီစောင့်လို့ရေးတွေစိုက်ပျိုးရေးတို့တက်တော့ပေါ့ဝင်းမြူတို့ဒီလုပ်ငန်းတွေမှာလုပ်တယ်ဆိုပြီးတော့ပြောပါတယ်။အဲ့တော့သူကုမ္ပဏီက900ခန့်လုံးတိုးပြီးတဲ့အခါကျတော့ကျွန်တော်တို့စေစိုးရတဲ့ကလူကြီးတော်တော်များများရဲ့ငွေတွေတော့သူတို့ရဲ့ပတ်သက်တဲ့စီမံသားချင်းနဲ့ပတ်သက်တဲ့ငွေတော်တော်များများကသူကုမ္ပဏီမှာထည့်ကြပါတယ်။အဲ့တော့တဲ့နောက်ပိုင်းမှာပထမတော့900ခန့်လုံး900ခန့်လုံးပုံမှန်ပေးနေရနေပြီးတော့နောက်ပိုင်းမှာမပေးနိုင်တော့ပါဘူးခင်ဗျ။မပေးနိုင်တဲ့ကံမှာလာပြဿနာကြီးတက်လာတယ်။နောက်အဲ့ဒီချိန်တုန်းကကျွန်တော်သိသွားတော့မြန်မာနိုင်ငံကြီးနင်းကြီးနင်းမြုံနယ်မှုကော်မရှင်တွေ့ရင်မှုအမှုချုပ်မောင်မောင်ဒီတက်ကပါခင်ဗျ။အဲ့ချိန်မှာဥက္ကဋ္ဌကဒုတိယဗိုလ်ချုပ်မှုကြီးမောင်အေးပေါ့လေ။အဲ့မှာဥက္ကဋ္ဌလုတ်ပါတယ်။ဆိုတော့အဲ့ချိန်ကမှာဒီဗိုလ်ချုပ်မောင်မောင်ကနေပြီးတော့မှကိုကျော်မြင့်နဲ့မတမာမှုတွေပေါ့လေငွေကြေးမတမာမှုတွေပတ်သက်ပြီးတော့မှဟိုတိုင်နေလို့ကျွန်တော်သိရပါတယ်အဲ့ဒီတိုင်ကြားချက်နဲ့ပတ်သက်ပြီးတော့မှဒီဘိုလ်ချုပ်ကြီးခင်ညွန့်တို့အဖွဲ့လဲပေါ့လေကျွန်တော်တို့အဖွဲ့လဲဒီတိုင်းနေလို့မရပါဘူးမရတဲ့အခါမှာသူ့ကိုစုံစမ်းစစ်ဆေးရပြီးတော့မှဒီတရားရုံးကိုတင်ခဲ့တယ်ဆိုတော့ကျွန်တော်သိရပါတယ်ခင်ဗျာဒီမော်လေဥပဒေစည်းမျဉ်းတွေကိုမလိုက်နာတာရယ်နောက်ငွေကြေးမတမာမှုတွေရယ်အားလုံးပေါ့လေအမှုတော့ကျွန်တော်တိတိကျကျတော့ကျွန်တော်မပြောနိုင်တော့မသိတော့ဘူးအလုံးပေါင်း1000နှစ်လောက်ချလိုက်တယ်ဆိုတော့ကျွန်တော်သိပါတယ်ခင်ဗျာ
အဲ့တော့ဒီအကြောင်းနဲ့ပတ်သက်ပြီးတော့သူနဲ့တွေ့ဆုံမှုတဲ့ဒီလူတချို့ပေါ့နော်ကျွန်တော်တို့ VOA ရသတင်းတောက်တချို့အပါဝင်ဟိုသူပြောပြမှုတော့မြန်မာပြည်မှာစီးပွားရေးလုပ်ငန်းစီးပွားရေးမှုနဲ့ပတ်သက်ပြီးတော့ ထောင်ချခံခဲ့ရဘူးတယ်ဆိုတာကိုသူကိုယ်တိုင်ပြောခဲ့တာလည်းရှိပါတယ်။ဒါပေမဲ့လည်းကျွန်တော်တို့ခုနောက်ပိုင်းပြန်ကြားရတဲ့သတင်းတွေမှာတော့ဒီဗမာပြည်မှာနှစ်စီလို့ထောင်ချပြီးတော့ထွက်လာတဲ့သဘောမျိုးမဟုတ်ဘဲနဲ့ဒီအကျဉ်းထောင်ကနေပြီးတော့ထွက်ပြေးလာခဲ့တယ်ဆိုတဲ့အကြောင်းကိုလည်းကျွန်တော်ကြားရတယ်။ဒီအဲ့ဒါနဲ့ပတ်သက်လို့ရောဦးအောင်လင်းထွန်းအနေနဲ့တိတိကျကျသိထားတဲ့အကြောင်းလေးပြောပြပါလား။
မှန်ပါခင်ဗျတကယ်တော့ဥကြောမြင့်ဟာထောင်ပြေးပါခင်ဗျကျွန်တော်ပထမအင်းစိန်ထောင်မှာကြပါတယ်အင်းစိန်ထောင်ကနေပြီးတော့မှကျွန်တော်တို့သူဟာအဲ့ချိန်မှာတည်းကခုနပြောသဘောလေငွေကြေးအဖြစ်သုံးနိုင်တဲ့ခါကျတော့နောက်တစ်ခုကလည်းသက်ဆိုင်ရာဒီအာနာပိုင်းလူကြီးတွေနဲ့ပြည့်တဲ့ခါကျတော့သူ့ကိုကျွန်တော်တက်တာရာသက်တာအကြောင်းဆိုပြီးတော့မှရဲဘက်စခန်းလို့ခေါ်တာပေါ့လေထောင်ခေါ်ဖို့ဆိုလို့ရှိရင်တော့ဒီအလုတ်သွားလုတ်တဲ့အလုတ်စခန်းတွေကိုသူ့ကိုပြောင်းပေးလိုက်ပါတယ်ခင်ဗျအဲ့ဒီမှာနေစဉ်တွဲမှာပဲရေဘက်ကနေပြီးတော့မှထိုင်းနိုင်ငံဘက်ကိုတွေ့ပြီးသွားတယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျ။
အဲ့တော့ဒီနောက်ပိုင်းမှာဦးကျော်မြင့်နဲ့ဦးအောင်လင်းထွန်းနဲ့ပြန်ပြီးတော့တွေ့ဆုံမှုတွေရှိခဲ့သေးလားခင်ဗျ
။ကျွန်တော်တွေ့ခဲ့တာရှိတယ်ခင်ဗျ။ကျွန်တော်တော့အံ့ဩသွားပါတယ်။2002ခုနှစ်မှာကျွန်တော်တို့ဝါရှင်တန်မှာကျွန်တော်တာဝန်ထမ်းဆောင်စဉ်ချင်းတည်းမှာတော်တာမကြီးဦးလေးမြန်ကိုတရုတ်ကုမ္ပဏီတစ်ခုအားပြီးတော့မှလီဝိုင်းလုပ်ငန်းနဲ့ပတ်သက်ပြီးတော့မှဒီတာမကြီးနဲ့တွေ့ကျင်တယ်ဆိုပြီးလာပြီးတွေ့ပါတယ်။အဲ့ဒီတွေ့တဲ့အချိန်ကမှခုနဒီကျုံရံကျော်မြင့်ကောမာဂေဟူဝါပေါ့လေသူလည်းပါလာပါလေအဲ့အချိန်ကတော့သူကတရုတ်ကုမ္ပဏီရဲ့ပွဲစားသဘောမျိုးကျွန်တော်တို့တန်ရုံကိုလိုက်ခဲ့ပါတယ်နောက်ပိုင်းမှာလည်းဟိုကျွန်တော်တို့ခုနပြောသလိုပေါ့လေတရုတ်ပြည်နဲ့ပတ်သက်ပြီးတော့မှဒီလိုအပ်တဲ့အကူအညီရှိလို့ရှိရင်သူ့ကိုပြောပါပါညာဆိုပြီးတော့မှကျွန်တော်တို့ဓမ္မကြီးကိုရောဟိုကျွန်တော်တို့ကိုပေါ့လေကျွန်တော်ကိုရောကျွန်တော်မှာခဲ့ပါတယ်ခင်ဗျအ
ဲ့တော့ဒီနေရာမှာဦးအောင်လင်းထုတ်ပြောသလိုဆိုရင် तू ကဗမာပြည်ကအကျဉ်းထောင်ကထွက်ပြေးလာတယ်လို့ဆိုပါတယ်ပြီးတော့ဘယ်အကြောင်းနဲ့ဒီအမေရိကကိုရောက်နေတယ်လဲတော့မသိဘူးပေါ့နော်ဘယ်လိုရောက်လာလဲဆိုတော့ကျွန်တော်တို့ဟိုမသိဘူးပေါ့ဒါပေမဲ့လည်းဘာကြောင့်များဒီမြန်မာအစိုးရရှိကိုပြန်ပြီးတော့သူ့အနေနဲ့ချိတ်ကပ်လာရတာလဲ
သူချိတ်ကပ်ခြင်းနဲ့အကြောင်းရင်းကတော့သူ့ရဲ့ဒီအကျိုးစီးပွားတွေဗမာပြည်ထဲမှာရှိနေပါအောင်မယ်ခင်ဗျဒီအပြင်မှာသူ ਨੇ ပတ်သက်ရပတ်သက်ကြောင်ဖြစ်ခဲ့တဲ့လူတွေပေါ့လေအဲ့ချိန်တုန်းကတော့60 98လောက်ကလူရအခုကတချို့လေဒီလူကြီးတွေဖြစ်နေကြပါကြီးခင်ဗျသူထင်တာကတော့သူ့ကိုဗမာစိုးရတယ်ပြီးတော့မှလွန်ငင်းချက်လာခွင့်များပေးလိမ့်မလားဆိုပြီးတော့မှပြန်ပြီးတော့မှချင်းကပ်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျအ
ဲ့အချိန်ကဥအောင်လင်းထွတ်အနေနဲ့သူနဲ့တွေ့ဆုံခဲ့ရတဲ့နဲ့ပတ်သက်ပြီးတော့မြန်မာထောက်လိုင်းဌာနကိုပြန်ပြီးအစီရင်ခံခဲ့တာတွေတခုခုအရေးယူဆောင်ရွက်ခဲ့တာတွေရှိသလားခင်ဗ
ျရှိပါတယ်ခင်ဗျအဲ့အချိန်ကမှဟိုကျွန်တော်နဲ့တွေ့ပြီးတော့မှကျွန်တော်သူနယူးဂျာစီမှာနေကြောင်းပြောပြီးတော့မှကျွန်တော်အီးမေးလ်လေးပေးပါတယ်နောက်ကျွန်တော်အီးမေးလ်နဲ့ကျွန်တော်ဆက်သွယ်ပါတယ်ဒါအီးမေးလ်ထဲမှာသူဟာဒီကျွန်တော်တို့အခုလက်ရှိသမရတရုတ်သမရနဲ့ရိုက်ထားတဲ့ဓာတ်ပုံလေးပါတဲ့ဒီအီးမေးလ်နဲ့ attachment လို့ပြီးတော့ပို့တယ်ပေါ့လေပို့တဲ့အခါကျတော့ကျွန်တော်ရန်ကုန်လှမ်းပြီးတော့မှကျွန်တော်လမ်းတရင်ပို့ပါတယ်ဆိုတော့အဲ့လိုပဲကျုံရံကျော်မြင့်နယူးဂျာစီမှာကျွန်တော်တို့ရောက်နေတယ်ကျွန်တော်အနေနဲ့ဘလို့ဆက်ပြီးတော့မှ handle လုပ်ရမလဲဘလို့နည်းပြရမလဲဆိုလမ်းပြီးတော့မေးပါတယ်ဆိုတော့မေးတော့ဒီရန်ကုန်ကတော့ကကလန်းဌာနချုပ်ကတွေတော့သူ့ရဲ့လှုပ်ရှားမှုကိုစောင့်ကြည့်နေပါဆိုပြီးတော့ပြန်ပြီးတော့မှညွှန်ကြားတာရှိပါတယ်ခင်ဗျ
တခြားဒီမြန်မာစစ်အစိုးရနဲ့ဒီတဲ့ပို့ပြီးတော့ဆက်သွယ်ခဲ့တဲ့အထောက်အထားတွေဘာတွေဘာမှမရှိဘူးပေါ့
အစိုးရနဲ့တော့သူတိုင်းရိုက်ဆက်သွယ်ပိုင်ခင်းတော့အစိုးရလက်ခံပြီးတော့ကျွန်တော်တွေ့တယ်ကျွန်တော်တို့ကကလမ်းပိုင်းပေါ့လေသူ့ကိုလက်ခံပြီးတွေ့တဲ့နေတိုင်းမျိုးမရှိဘူးကျွန်တော်တို့ယုံကြည်တာလဲသူဟာဟို twist and turn အရမ်းများတဲ့လူလေဟိုသူဟို sincerity မရှိတဲ့လူလို့ပဲသတ်မှတ်ထားပါတယ်ဒါပေမဲ့ဟိုအန်ရတော့ရှိတယ်ဟိုလက်ဒီလက်နဲ့ကမသိတဲ့လူမနားမလဲလို့ဆိုရင်သူ့ရဲ့ဒီ flow ထဲမှာပါပြီးတော့မှယုံသွားကြမယ်ဆိုပြီးတော့မှဟုတ်ကဲ့လို့ပေါ့လေကျွန်တော်တို့သုံးသပ်ထားလာပြီးရှိပါတယ်ခင်ဗ
ျစီဒီနောက်ပိုင်းမှာတော့အခုသူကကနေဒါနိုင်ငံဗန်ကူးဗားမြို့ကိုရောက်ရှိသွားပြီးတော့စီးပွားရေးလုပ်ငန်းကုမ္ပဏီတွေထူထောင်နေပို့ပြီးတော့ကြီးပွားလာတယ်အဲ့ဒါအပြင်ကိုအခုဒီ2010မှာကျင်းပမယ်မြန်မာအစိုးရကကျင်းပမယ်ရွေးကောက်ပွဲကိုပါဝင်ဖို့ UDP လို့ခေါ်တဲ့ပါတီကိုထောင်ပြီးတော့စီးအောင်လှုပ်ရှားမှုတွေလုပ်နေတယ်ပေါ့နော်အဲ့ဒါအပြင်ကိုပို့ပြီးတော့စိတ်ဝင်စားဖို့ကောင်းတဲ့ချက်ကဒီ UDP ပါတီအနေနဲ့ဗမာနိုင်ငံနဲ့ကိုပြန်ဝင်ဖို့ဗမာနိုင်ငံမှာပြန်ပြီးတော့ရွေးကောက်ပွဲဝင်ဖို့စီရင်သွင်းဖို့အရေးကိုမြန်မာစစ်အစိုးရနဲ့ညှိနှိုင်းနေတယ်ဆိုတဲ့အချက်ရယ်မြန်မာပြည်တွင်းမှာဒီလူသီးထင်ရှားနိုင်ငံသမားတွေဖြစ်တဲ့ဒီဦးသူဝေတို့ဦးရဲထွန်းတို့လိုလူမျိုးတွေကပါ UDP ပါတီနဲ့ဟိုဆက်ဆံနေရှိနေကြတယ်ဆိုတော့ဒါတွေအားလုံးကပေါင်းကြည့်လိုက်လို့ရှိရင်ဦးအောင်လင်းထွန်းအနေနဲ့ဘလို့ကောက်ချက်ဆွဲလို့ရနိုင်မလဲခင်ဗျာ
ကျွန်တော်ကောက်ချက်ဆွဲပြတော့ထောင်ပြေးတယောက်ကိုအစိုးရအနေနဲ့လက်ခံမလားလက်မခံလားဆိုတော့ဆိုတာဒါယူလေးစဉ်းစားလို့ရပါတယ်။တော့ထောင်ပြေးမှမသိပဲနဲ့သူနဲ့ပေါင်းတင်ဆက်ဆံတဲ့သူတွေကိုဟိုနေ့မော်လေးသူ့အကြောင်းကိုဒီတဲ့ပို့ပြီးတော့မှလေ့လာစီရင်တယ်ဆိုတာကျွန်တော်ပြောချင်ပါတယ်ခင်ဗျာ
။ဒီလောလောဆယ်အားဖြင့်တော့ဒီ UDP ပါတီကိုမြန်မာစစ်အစိုးရကပြည်တွင်းမှာလက်ခံမယ် ဒါမှမဟုတ်လို့ရှိရင်ပြည်တွင်းမှာဟိုစီးရင်သွင်းခွင့်ပေးမယ်ဆိုတာကတော့မသေးကြသေးတဲ့အပြင်ကိုအထူးသဖြင့်ကျွန်တော်တို့အခုရှင်းရှင်းလင်းလင်းမသိရသေးတဲ့အချက်ကဒီအခြေခံဥပဒေပေါ့နော်ရွေးကောက်ပွဲဆိုင်ရာဥပဒေမှာကိုကအစဘလိုလူမျိုးတွေနောက်ပြီးတော့ဘလိုငွေကြီးကြောတော့နောက်ခံအဆင်ရှိတဲ့ပါတီတွေကိုရွေးကောက်ပွဲဝင်ဖို့မှတ်ပုံတင်ခွင့်ပေးမလဲဆိုတဲ့အချက်တွေကမထုတ်ပြန်သေးရသေးတော့အားလုံးကတော့ရှင်းရှင်းလင်းလင်းမရှိဘူးပေါ့လေအဲ့တော့ဒီလိုအချိန်မျိုးမှာမှဥကြုံမြင့်ထူထောင်ထားတဲ့ Future Canada China Environment Company ပေါ့နော်ဒီ company ကဟိုဒီနိုင်ငံတကာမှာ stock share ဈေးကွက်မှာလဲသူကစီးရင်သွင်းထားပြီးတော့ stock share တွေရောင်းချနေတဲ့ company ကြီးဖြစ်ပေမဲ့ဒီ company မှာမတမာမှုတွေတွေ့ရတယ်ဆိုပြီးတော့မကြသေးခင်ကာလကတော့ပဲ American ငွေကြေးလဲလှယ်မှုနဲ့ stock share ဈေးကွက်ကြီးကြပ်မှု commission ကနေပြီးတော့လုပ်ငန်းတွေရပ်ဆိုင်ကြောင်းစုံစမ်းစစ်ဆေးမှုတွေလုပ်နေကြောင်းထုတ်ပြန်ကြေညာထားတယ်ဒီ company နဲ့သူ့ရဲ့ပတ်သက်မှုကလည်းအထင်ရှားဖြစ်တယ်ဆိုတာကို Vancouver Sun သတင်းစာကလည်းအတိအကျရေးထားတယ်လေအဲ့တော့ဒီအခြေခံတွေကိုကြည့်လိုက်မယ်ဆိုရင်သူ့အနေနဲ့မြန်မာပြည်ပြန်နိုင်ဖို့အရေးဆိုတာဖြစ်နိုင်ပါမလားခင်ဗျာ
မြန်မာပြည်ပြန်နိုင်ဖို့မဖြစ်နိုင်ပါဘူးလက်ရှိလည်းကျွန်တော်တို့ကြော်မြင့်ကဒီဝါအပွင့်နဲ့ဆက်ဆက်မှုရှိနေပါအောင်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာဒီရဲ့မွေးစည်းဝါးလမ်းကြောင်းကဘယ်တော့မှပျောက်သွားတာမရှိပါဘူး
ဥကြောင်မြင့်အနေနဲ့ဗမာပြည်ကထွက်ပြေးလာပြီးတဲ့နောက်ပိုင်းမှာအမေရိကန်ပြည်ထောင်စုတဲကိုဝင်ခွင့်ရလာတာကနေဒါကိုသွားခွင့်ရလာတာကအစဒီသူ့ရဲ့ငွေမူးယစ်ဆေးဝါးလုပ်ငန်းတွေမှာပတ်သက်ခဲ့မှုတဲ့အကြောင်းချင်းယာတွေနဲ့ဆက်ဆက်ပြီးတော့အမေရိကန်မူးယစ်ဆေးဝါးထိန်းချုပ်မှုအဖွဲ့ DEA ကနေပြီးတော့နှစ်ဖက်ညှိနှိုင်းမှုတွေလုပ်ပြီးတော့ကူညီပံ့ပိုးပေးတယ်ဆိုတော့ဟိုယူဆချက်တွေလည်းရှိရလေအဲ့ဒါနဲ့ပတ်သက်လို့ရော
ကျွန်တော်မထင်ဘူးခင်ဗျကျွန်တော် DEA နဲ့ဖွဲ့နဲ့ကျွန်တော်ဒီအမေရိကန်မှာရှိတဲ့ DEA ကိုရန်ကုန်မှာရှိတဲ့ DEA ကိုတော်တော်ကျွန်တော်ရင်းနှီးပါတယ်သူနဲ့ပတ်သက်လို့လေခုနပြောသော DEA ကဘာမှပြောတာမကြားပါဘူး DEA ကလည်းအဲ့လိုလုံးလိုက်မယ်လို့မထင်ပါဘူးတခုပဲကျွန်တော်တန်တရားဖြစ်တာကဒီမိုက်ကယ်ဟူဝါကကိုတုံရန်ကျော်မြင့်ကအင်တာမတ်ပတ်ဆံကိုကျွန်တော်ရေလိုသုံးနိုင်တဲ့လူတယောက်ဖြစ်ပါတယ်ပတ်ဆံနဲ့ခင်းပြီးတော့မှရောက်လာတယ်လို့ပဲကျွန်တော်ထင်ပါတယ်ခင်ဗ
ျမြန်မာဒီမိုကရေစီရေးရာကဏ္ဍအတွက်ဗိုလ်မှူးအောင်လင်းထွန်းနဲ့ဆက်သွယ်မေးမြန်းမှုလုပ်ခဲ့ပြီးမကြားခင်မှာပဲကနေဒါမှာနေထိုင်တဲ့ UDP ညညွတ်သောဒီမိုကရက်ပါတီမြန်မာပြည်ရဲ့ခေါင်းဆောင်ဦးကျော်မြင့်က VOA ရဲ့မေးခွန်းတွေကိုဖြေကြားဖို့သဘောတူညီခဲ့တာမို့ဦးကျော်မြင့်နဲ့ဆက်သွယ်မေးမြန်းခန်းအပြည့်အစုံကိုလာမယ့်ဗုဒ္ဓဦးနေ့မနေ့ပိုင်းမှာနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ